အခုရက်ပိုင်းတွင်မှာရန်ကုန်မှာငါးပဇွန်တွေလှိုင်းလှိုင်းပေါ်လာခြင်းဟာနိုင်ငံသားကိုငါးပဇွန်တင်သွင်းတဲ့ကုမ္ပဏီတွေပြဿနာတက်နေလို့ဖြစ်တယ်လို့ရန်ကုန်မြို့တွင်ပြောဆိုနေကြပါတယ်။ရန်ကုန်မြို့ကန်တူကအရင်ကမမြင်ရတဲ့ export quality နိုင်ငံသားတင်သွင်းတဲ့အဆင့်မီပဇွန်ထုတ်ကြီးတွေတားငါးတွေတွေ့မြင်နေရတယ်လို့ပြောပါတယ်
။ခါတိုင်းကို export quality site တွေကကျွန်တော်မတွေ့ရဘူးလေဈေးထဲမှာ။အခုအဲ့ဒီ export quality site တွေကိုပဲပြန်တွေ့နေရတော့ export ပိတ်ထားတာလို့ပြောလို့အဲ့ဒါကြောင့်ကြားတယ်
။ရေလုံငန်းကုမ္ပဏီတွေနဲ့နှီးဆက်သူအမျိုးသမီးတူကတော့အခုလို့ပြောပါတယ်။
၃-၄ရက်လောက်ကတော့လုံးဝလေဟိုဟိုအန်နီအလွယ်ပြောင်းလဲမရှိပဲနဲ့ရက်တိုက်တယ်လို့ပြောရဲပေါ့နော်အခုနောက်ပိုင်းတော့တချို့ကုမ္ပဏီကတော့ပြန်ပြီးတော့ဝင်လာတာရှိတယ်လို့ပြောရဲအားကြောင့်မလို့အခုဈေးကလည်းအရင်လောက်ကြီးရောတော့ဘယ်သူကလည်းတိတ်မပေါ်တော့ဘူးပေါ့နော်ပြန်တော့တက်နေပြီဟုတ်တချို့ကုမ္ပဏီတွေကတော့ပြန်ပြီးတော့သွင်းခွင့်ရရတယ်လို့ပြောရဲ
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းပဇွန်ထုတ်နဲ့ငါးတက်လောက်ဈေးပြီးထုတ်ကြခဲ့ပါတယ်
ဒါနဲ့ငါတက်လောက်သေးရတော့တော်တော်ကြာသွားတာပေါ့နော်။အရင်တော့ဝါဆိုလို့ရှိရင်တပိတ်တောင်ကို2000ခွဲလောက်ရှိတဲ့ဟာတွေရလေ။အခုဆိုလို့ရှိရင်10000 1000ခွဲလောက်နဲ့တော့ရရပေါ့နော်။အဲ့လိုမျိုးဟိုအရင်တော့1000တန်းနေရကြအခုဆိုလို့ရှိရင်လောက်ဆိုမှ4000လောက်5000လောက်နဲ့ရသွားတာပေါ့နော်။အဲ့လိုမျိုးကြီးရှိတာပေါ့။ငါတက်လောက်ကြာတော့အရင်တော့ဝါဆိုလို့ရှိရင်တကောင်ကို2000လောက်ရှိတဲ့ဥစ္စာအခုဆိုတကောင်ဆို1000လောက်ပဲရှိရောလေ
။အခုလိုနိုင်ငံသားတင်သွင်းတဲ့ကုမ္ပဏီတွေပြဿနာပေါ်နေရခြင်းဟာအနောက်နိုင်ငံတွေကမြန်မာနိုင်ငံကိုချမှတ်လိုက်တဲ့စီးပွားရေးပိတ်ဆို့မှုတွေနဲ့ဆက်သွယ်နေတယ်လို့ပြောကြပါတယ်။တချို့ကြတော့ဓာတ်ရိုက်မဟုတ်ဘဲတော်ဝိုက်တဲ့နည်းနဲ့ပတ်သက်နေတယ်လို့ဆိုပါတယ်။အထူးသဖြင့်ကုမ္ပဏီတွေအသုံးပြုတဲ့ဗန်တွေမှာငွေလွှဲပြောင်းရေးကိစ္စတွေမှာပြဿနာရှိတယ်လို့ရေလုံငန်းကုမ္ပဏီတွေကပြောပါတယ်။စင်ကာပူနိုင်ငံမှာအခြေစိုက်တဲ့ရေလုံငန်းကုမ္ပဏီတစ်ခုကိုမေးကြည့်တဲ့အခါမှာစင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံကိုတရားဝင်စီးပွားရေးပိတ်ဆို့မှုတွေလုပ်ထားတာမဟုတ်တာကြောင့်စင်ကာပူကတော့ငါးပဇွန်နေတင်သွင်းနေသေးပဲလို့ပြောပါတယ်။ဒါပေမဲ့ဈေးကွက်အရာအခုချိန်မှာတခြားနိုင်ငံတွေအပြိုင်ဆိုင်များနေတာကြောင့်မြန်မာပြည်ကငါးပဇွန်တွေအယောင်းဝယ်နည်းနည်းထိုင်းနေတာတော့သိကြပါတယ်လို့ဆိုပါတယ်။လက်တလောဖြစ်လာတဲ့စီးပွားရေးပိတ်ဆို့မှုအရာကတော့ဂျပန်နိုင်ငံဘက်ကတင်သွင်းတဲ့ငါးပဇွန်တွေပြဿနာရှိနေတယ်လို့ဆိုပါတယ်
။ဟိုဘက်ကဂျပန်တို့ကတော့ပိတ်ပလိုက်တာဟုတ်ဂျပန်တို့ European countries တွေအင်္ဂလန်တို့ကတော့ပိတ်ပြတဲ့ခါကျကုန်တွေအရိပ္ပံမသွားတဲ့ခါကျပုံမှန်ဆိုတော့ကမ်းချရအောင်လမ်းပေါ်တဲ့ local market မှာချရအောင
်ဂျပန်အဓိကပဲဂျပန်ဘက်ကအဓိက
ဂျပန်နဲ့ Europe တချို့နော်ဒီ countries တွေဟောကြ European countries တွေအနေနဲ့ပြဿနာရှိတယ်သူတို့လုံးဝတားထားတာပေါ့
စင်ကာပူအခြေစိုက်ရေလုံငန်းကုမ္ပဏီတစ်ခုကပြောသွားတာပါအဲ့ဒီကုမ္ပဏီကပုံကူကပဲလက်လောဂျပန်နဲ့ဥရောပနိုင်ငံတွေကိုတင်သွင်းမှုတွေရပ်သွားတာကြောင့်နိုင်ငံသားကိုတင်သွင်းတဲ့ငါးပဇွန်တွေပြည်တွင်းဈေးကွက်ကိုရောက်လာပေမဲ့ဒါဟာခဏပဲဖြစ်မှာပါလို့ခန့်မှန်းပါတယ်။ဘာကြောင့်လဲဆိုတော့ဂျပန်နဲ့ဥရောပကိုတင်သွင်းတဲ့ငါးပဇွန်တွေဟာကုန်းလန်းကတဆင့်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံဘက်ကိုထွက်သွားမှာကြောင့်ဖြစ်တယ်လို့ RFA ကိုပြောပြသွားပါလိမ့်ခင်ဗျာ။